ဌာနတစ်ခုကအခြေခံနှစ်ယောက်ကိုမနေ့ကယာတုကဖယ်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်ထားလိုက်ပါတယ်။ယူကရိန်းထောက်လှမ်ရေးဌာနကလူတွေကိုစစ်စစ်နေတယ်လို့သမ္မတဗိုလ်လိုဟီမဆရန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်။အလုတ်ရလကကျင်းနှက်ဖွဲ့မရှိတာကြောင့်ခုလိုစစ်စစ်နေတာဖြစ်တယ်လို့သူကဆိုပါတယ်။ယာတုကထုတ်ဖို့ဆက်လက်စဉ်းစားနေတယ်လို့လည်းသူကပြောခဲ့ပါတယ်။လုံခြုံရေးဌာနအကြီးကအိုင်ဗန်ဘက်ကန်နော့ဖ်နဲ့အစိုးရအမှုလိုက်ရှိနေချုပ်အရီနာဗန်နိုက်တီတိုဘတို့ကိုမနေ့ကတာဝန်ကဖယ်ရှားခဲ့တာပါ။အဲဒီဌာနနှစ်ခုမှာရုရှားနဲ့ပူးပေါင်းသူတွေတစ်ဆော့ပေါက်တွေရှိနေတယ်လို့လည်းတမ်ပရဆလင်စကီကဆိုပါတယ်။ခုလိုလောက်တာဟာစစ်တပ်နဲ့ထောက်လှမ်းရေးကိုပုံမှုခိုင်မအောင်ထိန်းချုပ်နိုင်ဖို့တမ်ပရဆလင်စကီကဆောင်ရွက်တာဖြစ်တယ်လို့သုံးသပ်သူတွေကထင်မြင်ကြပါတယ်။အမေရိကန်နိုင်ငံကတော့ယူကရိန်းနဲ့ဆက်ဆံရမှာလူပုဂ္ဂိုလ်တွေပေါ်အခြေခံတာမဟုတ်ဘဲအဖွဲ့အစည်းတွေနဲ့ကျင့်သုံးတွေပေါ်အခြေခံဆက်ဆံတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကဝါရှင်တန်မှာသတင်းတောက်တွေကိုပြောပါတယ်။ရုရှားရဲ့စစ်ရာဇဝတ်မှုတွေအတွက်အမေရိကန်ကယူကရိန်းနဲ့ဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်။တာဝန်ကဖယ်ရှားခံလိုက်ရတဲ့အစိုးရအမှုလိုက်ရှေ့နေချုပ် Arina Venedictova ဟာရုရှားရဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့သူတယောက်လည်းဖြစ်ပါတယ်။